စ်ကောင်စီကအာဏာသိမ်းလိုက်ပြီးကတည်းကကရင်မျိုးသားအစည်းအရုံးတပ်မ9ခုရှိတဲ့အထက်မှာတပ်မ6ခုမှာတိုက်ပွဲပေါင်း3000ကျော်ဖြစ်ခဲ့ပြီးစစ်ဘေးရှောင်ဒုက္ခသည်တွေတောင်းနေချီပြီးထွက်ပြေးနေရတယ်ဆိုပြီးကရင်မျိုးသားအစည်းအရုံး KNU ကဇန်နဝါရီလ9ရက်နေ့မှာနှစ်ချုပ်အစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကနေစတင်ခဲ့တဲ့ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်နဲ့အနီးတဝိုက်ကတိုက်ပွဲတွေကလည်းဆက်ရှိနေပြီးဒီကနေ့မှပဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေကြောင်းကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ
်ဒါကတော့နေ့တိုင်းလိုဖြစ်နေတာပဲလက်နက်ကြီးလည်းပြင်နေတာပဲအဲ့ဒီနေ့ပဲနောက်ပြီးတော့တိုက်ပွဲပြန်တော့ညီတော်ကအလားအလာသိမှရှိပါဆိုတော့တက်တရလည်းတူပြင်းတူကျွန်တော်ပြောတဲ့ဥစ္စာကျွန်တော်တို့ပြောနေတယ်ဟိုတက်တရရုပ်ပါဆိုတော့သူတို့လည်းတက်နဲ့ပြန်ခွာတာရောရှိတယ်ဟိုကဟိုပြောရပြောရဆိုရင်တော့ဥစ္စာပေါ့ဟိုသုံးပြီတကယ်အဲ့လောက်ပဲရွှေ့ရတာတော့ရှိရှိမှာပေါ့ဒါပေမဲ့တကယ်လည်းကျတော့အဲ့လိုမျိုးလုံးဝမရှိဘူးဟိုတကယ်တက်ကိုရုပ်တဲ့အနေထားမှာလုံးဝမရှိတဲ့အခါကျတော့အဲ့လိုဒီတက်ကဆက်ဖြစ်မှာပဲလေ
တနှစ်အတွင်းမှာနှစ်ဖက်ထိတွေ့တိုက်ပွဲပေါင်း3000ကျော်မှာစစ်ကောင်စီဘက်ကတပ်ဖွဲ့ဝင်2000ကျော်သေဆုံးပြီး KNU ဘက်ကလည်း42ဦးသေဆုံးခဲ့တယ်ဆိုပြီးအသေးစိတ်ထုတ်ပြန်ခဲ့ပါတယ် KNU ရဲ့ပြောခွင့်ရဖရိုစောတော်နီကတော့ဒါဟာတပ်မအတိအကျကပေးပို့တဲ့ကျင်းနှန်းတွေရအတီးပြုတ်ထုတ်ပြန်လာလို့လဲဆိုပါတယ
်ဟုတ်ပါဖြစ်လဲဆိုတော့ကျွန်တော်တို့အတီးပြုတ်လဲရတယ်လေဒါဥစ္စာကျွန်တော်တို့မြင်တင်တဲ့အတိအကျကျွန်တော်တို့ဥစ္စာဒီတပ်မခံနေရနေပုံမှန်တက်လာတဲ့ဟိုကကျင်းနှန်းသတင်းတွေကိုအစ်ကြည့်လို့ကျွန်တော်တို့ဖော်ပြတာဖြစ်တယ်အဲဒါကြောင့်မသားတရားဝင်ဖြစ်တယ
်စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ် NCA ကိုချိုးဖောက်လို့တိုက်ပွဲဖြစ်တာဆိုပြီးပြောဆိုခဲ့ပြီးကြီးမားတဲ့တိုက်ပွဲမဖြစ်ခဲ့ဘူးလို့လည်းပြောဆိုလေးရှိပါတယ်ပြီးခဲ့တဲ့နှစ်မတ်လနဲ့ဒီဇင်ဘာလထဲမှာတက်မ9နဲ့တက်မ6နဲ့မြေတွေမှာဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်စစ်ဘေးရှောင်တွေတောင်းထဲချီပြီးထွက်ပြေးခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာ KNU တက်မ9မုထရခရိုင်မှာနှစ်ဖက်တိုက်ပွဲတွေအများဆုံးဖြစ်ခဲ့ပြီးလက်ရှိမှာဖားပွန်ခရိုင်နဲ့မြဝတီခရိုင်လေးကေကော်ဘက်ကတိုက်ပွဲတွေကြောင့်စုစုပေါင်းစစ်ဘေးရှောင်ဒုက္ခသည်9000လောက်ဟာနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့လည်းဖရိုစော်တော်နီကပြောပါတယ်။
ဒီကတည်းကဘာမှဆိုရင်သူချင်းဒီမတော်ဒီပတ်ပုံတက်မှာဖြစ်တဲ့ကိစ္စအလဲအဲ့ဒါလေဒီကြောင့်တိုက်ခိုက်မှုကဖြစ်လာတော့ပူပြီးတော့ဖြစ်သွားတာပေါ့နော်ဒီဥစ္စာစိတ်ရှောင်နေနော်ဒီဥယေရတယ်ဥစ္စာ9000 9000အထိရှိတယ်အဲ့ဒါအဲ့မဲ့ခုနောက်ထပ်ပြန်ဖြစ်လာတဲ့အနေထားကဒီဘက်တောင်ပိုင်းပေါ့နော်ဒီကတက်မှာ6000လေးကောဒေတာအနေဆိုတော့အဖြစ်ရတဲ့9000ပြေဖို့မလို့တော့ဘူးအဲ့ဒါပြကြတယ
်ပြီးခဲ့တဲ့နှစ်အတွင်းမှာ KNU တက်မှာ9မုထော်ခရိုင်မှာနှစ်ဖက်တိုက်ပွဲတွေအများဆုံးဖြစ်ခဲ့ပြီးလက်ရှိမှာမုထော်ခရိုင်နဲ့မြဝတီခရိုင်လေးကေကော်ဘက်ကတိုက်ပွဲတွေကြောင့်စုစုပေါင်းစစ်ဘေးရှောင်တွေဒုက္ခသည်9000လောက်ဟာနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့လည်းဖရိုစောတော်နီကဆိုပါတယ်မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ KNU တက်မှငါနေမြေမှာတော့မြန်မာစစ်တပ်နဲ့ KNU တို့ဟာ NCA ထိုးပြီးတဲ့နောက်ပိုင်းမှာထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမှာတော့ KNU တက်မှ9ခုရှိတဲ့အနေနဲ့တက်မှ6ခုမှာတိုက်ပွဲတွေဖြစ်ခဲ့တယ်ဆိုပြီး KNU ကနှစ်ချုပ်အစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်ရှင်။